မြန်မာနိုင်ငံမှာ2024ခုနှစ်အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီ 18.6 တန်းလိုအပ်နေလို့ခန့်မှန်းထားကြောင်းကြာသပတေးနေ့ကျင်းပတဲ့လူညုံရေးကောင်စီမြမရေးတခုပွင့်ဆွေးနွေးပွဲမှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကပြောကြားလိုက်ပါတယ်ဒီပမာဏဟာ2022ခုဖေဖော်ဝါရီလနောက်ပိုင်းကိုးစားတိုးလာတာပါUNOCHA ညွှန်ကြားမှုလီဇာဒေါက်တန်ရဲ့လုံခြုံရေးကောင်စီကိုတင်သွင်းချက်ထဲမှာမြန်မာနိုင်ငံရဲ့လူဦးရေရဲ့25ရာခိုင်နှုန်းဖြစ်တဲ့73သန်းနီးပါးဟာစားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုခံနေရကြောင်းလည်းပြောပါတယ်အထူးသဖြင့်ကလေးတွေနဲ့ကိုယ်ဝန်ဆောင်မျိုးသမီးတွေမှာအာဟာရချို့တဲ့မှုဖြစ်နိုင်ခြေပိုများလာနေတယ်လို့ဆိုပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တို့ကြားတိုက်ပွဲတွေဟာအရင်ကမကြုံဘူးခဲ့တဲ့အတိုင်းအတာနဲ့အကြမ်းဖက်မှုတွေဖြစ်နေတယ်လို့လဲကုလလက်ထောက်တွင်းမှုချုပ်မိုဟာမက်ခါလီကလုံခြုံရေးကောင်စီကိုပြောကြပါတယ်ဒီအချိန်နှီးမှာနိုင်ငံတကာအဝန်အတိုင်းဝန်းရဲ့စုပေါင်းပံ့ပိုးမှုကအရေးကြီးတယ်လို့သူကတောင်းဆိုလိုက်ပါတယ်ဒါအပြင်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာ2023နိုဝင်ဘာကနေ2024မတ်လဇန်အတွင်း5ဆတိုးမြင့်လာပြီးအချိန်ရေ600နီးပါးရှိကြောင်းအဲ့ဒီတည်းက34ရာခိုင်နှုန်းကအရသားတွေကိုထိခိုက်ခဲ့ကြောင်းထောက်ပြကမြန်မာစစ်တပ်ပေါ်လက်နက်နဲ့လေယာဉ်စီးပိတ်ပင်ရေးကိုလုံခြုံရေးကောင်စီကိုထပ်မံသတိပေးတိုက်တွန်းခဲ့ပါတယ်